ဟုတ်ကဲ့ဦးကျော်ရင်မြင်ရှင်အခုဒီလက်ရှိလွှတ်တော်ကိုယ်စားလှယ်တွေကိုတဲ့နိုင်ငံရေးပင်စင်ကဲ့သို့တလုံးတခဲတဲ့ချီးမြှင့်ငွေခံစား권ရဖို့အတွက်ဆိုပြီးတော့လွှတ်တော်ရုံးကစစ်တမ်းကပ်ယူနေပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်တက်တန်း၅နှစ်အတွင်းလွှတ်တော်တက်ခဲ့တာနဲ့ဒီနိုင်ငံရေးပင်စင်ခံစား권ရှိမရှိဆိုတဲ့ဝေဖန်တဲ့တချို့လည်းကြားနေရတယ်ပေါ့နော်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ချင်ပါလဲရှင
်ကျွန်တော်ကတော့သူတို့တိုင်းပြည်ကိုချစ်ကြစေခြင်းနဲ့ဗျာအတိုင်းပြည်မှာစင်ရဲသားတွေအစားစရာမရှိအောင်ဒုက္ခရောက်နေတဲ့အချိန်မှာလွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံရေးပင်စင်တလုံးတစ်ခဲတည်းဆိုထပ်ခံစားလိုက်လို့ရှိရင်ငွေတွေထပ်ပြီးတော့ဖောင်းပွားငွေစကူတွေထပ်ရိုက်ပြီးတော့စင်ရဲသားတွေနစ်တဲ့နစ်သွားမှစိုးပါတယ်အဲ့ဒီတော့ကျွန်တော်ကလွှတ်တော်ကိုယ်စားလှယ်အားလုံးကိုရောစီစဉ်နေသူများကိုတောင်းပန်ချင်လာကဒီလောက်တော့စွန့်လွတ်ကြပါလက်ကတွေလည်းအများကြီးခံစားပြီးကြပါပြီနိုင်ငံရေးပင်စင်တလုံးတစ်ခဲတည်းတော့မခံစားဘဲနဲ့တိုင်းပြည်ကိုချစ်ပေးကြသမ်းပါလို့ပဲကျွန်တော်တို့ပြောချင်တာဗျ
ဟုတ်ကဲ့ရှင်ပြီးတော့နောက်ထပ်ပြောနေကြတာကလည်းဒီနိုင်ငံမှာလှုပ်ဖို့လိုအပ်နေတာလေးရတဲ့အများကြီးပြီးတော့ဒီလိုလွတ်တော်တက်တန်း၅နှစ်ထက်ပိုပြီးတော့နှစ်ပေါင်းများစွာနိုင်ငံဝန်ထမ်းခဲ့ပြီးတကယ့်ကိုမလောက်မငှဒုက္ခရောက်နေတဲ့နိုင်ငံဝန်တန်းဟောင်းပင်စင်စားတွေရှိတယ်ဆိုတာလည်းအားလုံးကအသိပဲပေါ့နော်အဲ့တော့ဒီလိုတလုံးတစ်ခဲတောင်းတဲ့အခါမှာဒီနိုင်ငံကဘလောက်ချမ်းသာလဲနိုင်ငံငွေဘလောက်ရှိလဲဒီထက်ပိုပြီးသုံးသိန်းတဲ့သူသုံးသိန်းတဲ့နေရာတွေကိုရောစဉ်းစားမိတာမျိုးရှိလားရှင
်အများကြီးပေါ့မကမာရဲ့ကျွန်တော်တို့နိုင်ငံမှာဆေးရုံတွေလည်းအများကြီးလိုတယ်၊ကျောင်းတွေလည်းအများကြီးလိုတယ်။အခုပြီးခဲ့တဲ့လွတ်တော်ကိုယ်စားလှယ်ကြီးများအနေနဲ့တကယ်လူများတိုင်းပြည်ကိုစေတနာထားနိုင်နေဆိုရင်အဲ့ဒီတလုံးတစ်ခဲတည်းကိုမခံစားဘဲနဲ့အားလုံးစုပြီးတော့ဆေးရုံကြီးတရုံလောက်ဒါမှမဟုတ်ရင်လည်းကျောင်းကြီးတစ်ကျောင်းလောက်ဆောက်လှူလိုက်မယ်ဆိုလေကျွန်တော်တို့တာရုခေါ်ပါရစေ။ကျွန်တော်တို့နိုင်ငံမှာလိုနေတဲ့နေရာတွေအများကြီးပါ။ကိုယ်စားလှယ်တော်ကြီးတွေကဘာပြောပြောစားစရာမရှိတဲ့သူတွေဆေးရုံပေါ်မှာဒုက္ခရောက်နေတဲ့သူတွေနဲ့ဆိုင်ရင်အများကြီးခြုံလဲပါသေးတယ်အကျေစုပြုပြီးတော့မခံစားကြမှန်းနဲ့ခံစားမယ်စာစုလှူပေးပါလို့တော့ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ရှင်ဒီ NLD ကတော့ဒီငွေတွေကိုသူတို့လှူမယ်လို့ပြောတယ်ပေါ့နော်ဒီလွှတ်တော်ကိုယ်စားလှယ်တွေလစာ7သိန်းတိုးတုံးကလည်းသူတို့ကန့်ကွက်ခဲ့တယ်လို့ပြောတယ်ပေါ့အဲ့တော့ NLD ရဲ့သဘောထားပေါ့ဘယ်လိုမှတ်ချက်ပြုချင်ပါလဲရှင
်NLD ရဲ့လူတွေလူစိတ်ရှိတယ်လို့ပဲပြောရမှာပေါ့ဗျာ
ဟုတ်ကဲ့ရှင်ပြီးတော့ဒီနိုင်ငံရေးပင်စင်ပေးဖို့တောင်းဆိုတဲ့အခါကျတော့တကယ်ပဲအဲ့လိုတောင်းဆိုရလောက်အောင်ဒီ၅နှစ်အတွင်းမှာလွှတ်တော်ကိုယ်စားလှယ်တွေကတိတိယောက်ယောက်လုံနိုင်ခဲ့တယ်လို့ရောထင်လားရှင်ဥပမာလုံနိုင်ခဲ့တယ်ဆိုလဲဘသူကနေဘလို့ကိစ္စမျိုးလုံနိုင်ခဲ့တယ်ဆိုတော့ရည်ညွှန်းနိုင်တာမျိုးဥကြောင်ရဲ့မြင်အနေနဲ့မှတ်မိတာရှိလဲရှင
်ဘာမှမမှတ်မိဘူးဗျအဲ့ဒီသူတို့တိုင်းပြည်အတွက်လှုပ်တာကျွန်တော်ဖြင့်ဘာမှကိုချီချူးလောက်တာမတွေ့ပါဘူးပြောရတာတော့အာဏာပါတယ
်ဟုတ်ကဲ့ရှင်တကယ်လို့များအဲ့ဒီကိစ္စအထမြောက်သွားမယ်ဆိုရင်ဘလို့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ဆရာထင်လဲရှင
်အဲ့ဒီလိုသူတို့ထပ်ပြီးတော့နိုင်ငံရေးပြည်စင်ခံစားမယ်ဆိုရင်တေးကြတဲ့ဝန်ထမ်းတွေလာကတိုးတိုးကလည်းကျွန်တော်မတိုးစေချင်လို့ပြောတာမဟုတ်ဘူးနော်ငွေဆက်ကူတွေရိုက်ပြီးတော့တိုးရတယ်ဆိုတာအခုသူတို့ဝန်ခံလာရပြီအဲ့ဒီနိုင်ငံရေးပြည်စင်လုံအောင်မယ်ဆိုလဲငွေဆက်ကူထပ်ရိုက်ရအောင်မှာပဲအဲ့ဒါဆိုလို့ရှိရင်တော့ကုန်စည်နှုန်းတွေကထပ်တဲ့ဥမာငွေတွေဖောင်းပွားအောင်ပါအဲ့ဒီတော့ကျွန်တော်ကသူတို့လည်းတိုင်းပြည်ချစ်တဲ့စိတ်ရှိလိမ့်မယ်လို့မျှော်လင့်ပါတယ်တိုင်းပြည်ကိုချစ်တယ်ဆိုရင်ကျေးဇူးပြုပြီးတော့ငွေဆက်ကူရိုက်ပြီးတော့မှယူရမယ်တလုံးတစ်ခဲပြီးသောနိုင်ငံရေးပြည်စင်ကိုလွှတ်တော်ကိုယ်စားလှယ်ကြီးများမခံစားဘူးလို့အဲ့ဒီဆွေးနွေးချက်ကိုဒီနေ့ကစပြီးရပ်ကြဖို့ပဲမေတ္တာရပ်ခန့်ချင်တာပါ
ဟုတ်ကဲ့ပါရှင်ဆရာဦးကျော်ရင်မြင့်ကျေးဇူးများကြီးတင်ပါရှင
်ကျေးဇူးပါခင်ဗျာ